တူရကီနိုင်ငံမှာရောက်နေတဲ့ဒီယူကရိန်းကောက်နှံတင်သင်္ဘောတစ်စင်းကိုတာဝန်ရှိသူတွေစစ်ဆေးတာကိုကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတဲရက်စ်ကိုရိုင်းဒီကနေ့သွားပြီးတော့လေ့လာခဲ့ပါတယ်။ယူကရိန်းကောက်နှံတွေကိုလေ့လာတာကာလအတွင်းမှာတင်ပို့ဖို့ယူကရိန်းနဲ့ရုရှားကြားဇူလိုင်လမှာသဘောတူညီမှုရရှိခဲ့ပြီးတဲ့နောက်ပင်လယ်နဲ့ထဲကအော်ဒေဆာစိတ်ကမ်းအပါအဝင်တခြားယူကရိန်းစိတ်ကမ်းတွေကလည်းသင်္ဘောစုစုပေါင်း25စီးထွက်ခွာသွားခဲ့ပြီးလို့အတွင်းမှူးချုပ်ကတောက်ကြနေကပြောကြားခဲ့ပါတယ်။အဲ့ဒီသင်္ဘောတွေပေါ်မှာဂျုံပြောင်းနေကြစီပဲပုတ်ပဲစားတဲ့ယူကရိန်းလေယာထွက်ကုန်တန်ချိန်စုစုပေါင်း6သိန်းကျော်တည်ဆောင်သွားနိုင်ခဲ့တယ်လို့ကုလသမဂ္ဂအတွင်းမှူးချုပ်ကပြောပါတယ်။မစ္စတာဂူတဲရက်စ်ဟာကြာသပတေးနေ့တုန်းကယူကရိန်းနိုင်ငံမှာသမ္မတဗလိုဒီမီယာဇလန်စကီတူရကီသမ္မတရီဂျက်ဒါယက်အာဒိုဝန်တို့နဲ့တွေ့ဆုံခဲ့ပြီးတဲ့နောက်နောက်ထပ်ကောက်နှံတွေတင်ပို့နိုင်ရေးဆွေးနွေးခဲ့ပါတယ်။တောက်ချာနေတုန်းကလည်းအော်ဒီဆာစိတ်ကမ်းကိုတွားရောက်ခဲ့ပါတယ်။တချိန်တည်းမှာပဲငတ်မမှုကျုံနေကြတဲ့နိုင်ငံတွေကိုပေးပို့ဖို့အတွက်ယူကရိန်းကနေကောက်နှံမက်ထရိတ်တန်ချိန်သသိန်းခွဲအမေရိကန်ပြည်ထောင်စုကဝယ်ယူမှာဖြစ်တယ်လို့ WFP ကမ္ဘာစားနပ်ရိက္ခာအစီအစဉ်အကြီးအကဲက AP သတင်းကိုပြောပါရယ်။လာမယ့်သတင်းပတ်ဒီအတွင်းယူကရိန်းစိတ်ကမ်းတွေကနေထွက်လာမယ့်တင်မော်ရီဘော်ကကောက်နှံတွေကိုဝယ်ယူမှာဖြစ်တယ်လို့ WFP အကြီးအကဲ David Beasley ကပြောပါရယ်။အဲ့ဒီကောက်နှံတွေကိုဘယ်နိုင်ငံတွေစီကိုပို့ပေးမှာလဲဆိုတာကိုတော့အခိုက်အမာမပြောနိုင်သေးဘူးလို့လည်းသူကပြောပါရယ်။မိုးခေါင်ရေရှားမှုပြဿနာကြီးကျုံနေတဲ့အာဖရိကတိုက်အရှေ့ပိုင်းမြေပုံမှာဥချိုလိုဖြစ်နေတဲ့ဒေသတွေစီလောလောဆယ် WFP ကတင်ပို့ထားတဲ့စားရည်ရိတ်ခါရီတက်ကိုအမေရိကန်ကဝယ်မယ်ဆိုတဲ့ကောက်နှံပမာဏဟာ6ဆလောက်ပိုများပါရရှင်။